ကဒီ Bank Information Center မှာအလုပ်လုပ်တယ်လို့သိထားပါတယ်။အဲ့ဒီအဖွဲ့ကဒီနိုင်ငံတကာငွေကြေးအဖွဲ့အစည်းတွေဖြစ်တဲ့ World Bank ရဲ့သူ့ရဲ့အဖွဲ့အစည်းတွေဖြစ်တဲ့ IFC တို့ရဲ့နောက် IMF ရဲ့တခြားဒေသတွင်းကငွေကြေးအဖွဲ့အစည်းတွေဖြစ်တဲ့ ADB တို့ဘာလို့စောင့်ကြည့်ရဲ့အဖွဲ့လို့ကျွန်တော်တို့သိထားပါတယ်။အဲ့ဒီအဖွဲ့တွေကဘာတွေကိုစောင့်ကြည့်တာလဲကို
ကျွန်တော်တို့ Bank Information Center ကဒီရုံးဆိုင်တာတော့ဒီ Washington DC မှာရုံးဆိုင်တယ်ပေါ့နော်။ပြီးတော့ကျွန်တော်တို့တက္ကပါလုံးမှာအလုပ်လုပ်ကြတယ်။ဆိုတော့အဓိကတော့ကျွန်တော်တို့ဆလာခဲ့တုန်းကတော့ဒီကမ္ဘာ့ဘဏ်ရဲ့မူဝါဒတွေပေါ့။ကမ္ဘာ့ဘဏ်မှာသူရဲ့ဒီအကာအကွယ်ပေးမူဝါဒဖြစ်တဲ့ Safe Cash Policy ရှိတာပေါ့။ဆိုတော့သူတို့စီမံချက်တွေလုပ်ငန်းအကောင့်တွေပေါ်တဲ့အခါမှာသူတို့ဒီ Safe Cash Policy ကိုတကယ်လိုက်နာဆောင်ရွက်ခြင်းရှိမရှိပေါ့နော်။မြေပြင်မှာဘာတွေဖြစ်ပျက်နေလဲဆိုတာကျွန်တော်စောင့်ကြည့်ရဲ။ဒါတစ်ပိုင်းပါ။နောက်တစ်ပိုင်းကတော့သူတို့ရဲ့မူဝါဒတွေပေါ့။ဟိုတခါကျသူကတော့စီမံချက်ကတော့ဒါ project တည်တဲ့မှာเนาะပြီးတော့နောက်တစ်ခုကတော့ကျွန်တော်တို့ဒီမူဝါဒသူတို့ကဒီနိုင်ငံတွေဝင်တဲ့အခါမှာသူတို့ရဲ့ဒီမူဝါဒတွေရှိတာပေါ့ဟိုသူတို့ကဘယ်လိုခေါ်လဲဆို CPF လို့ခေါ်တာပေါ့เนาะ Country Partnership Framework အဲ့ဒီမူဝါဒတွေကကျွန်တော်တို့နိုင်ငံတွေအတွက်ရေရှည်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်တကယ်ပဲအကျိုးရှိတဲ့မူဝါဒတွေလားဟုတ်မဟုတ်ဆိုတာလည်းစောင့်ကြည့်ရဲအဲ့နောက်ဆုံးတစ်ခုကတော့ကျွန်တော်တို့ကဘာစောင့်ကြည့်လဲဆိုလို့ရှိရင်သူတို့ဒီအခုကျွန်တော်လုပ်နေတဲ့ဟာတော့ဒီကမ္ဘာ့ဘဏ်ကဟိုသူတို့ရဲ့စီမံချက်တွေထဲမှာဟိုအကောင့်တွေပေါ်တဲ့အခါမှာဒီဒေသခံပြည်သူတွေရဲ့ပူပေါင်းပါဝင်မှုပေါ့နော်အဲ့ဒီဟာကိုသူကတရားရဂိုင်းတော့ရအောင်သူတို့ကနေလှုပ်ပမယ်ဆိုပြီးတော့ကတိကဝတ်ပြုထားရှိရဗျဆိုတော့အဲ့ဒီဟာကတကယ်ပဲဟိုစီမံချက်တွေဖွံ့ဖြိုးစီမံချက်တွေဂျေးလက်ဒေသတွေမှာဒါမှမဟုတ်သူတို့ရဲ့ဒီဒေသတွေမှာတွားရောက်အကောင့်တွေပေါ်တဲ့အခါမှာတကယ်ပဲပြည်သူဒေသခံပြည်သူတွေရဲ့ပူပေါင်းပါဝင်မှုကိုရယူခြင်းရှိမရှိပေါ့เนาะဆိုတော့အဲ့ဒီဟာကိုလည်းကျွန်တော်တို့လိုက်ပြီးတော့စောင့်ကြည့်ရမျိုးရှိတယ
်။အဲ့လိုဒီနိုင်ငံတကာငွေကြေးအဖွဲ့အစည်းတွေကိုစောင့်ကြည့်ရတဲ့အတွက်ပေါ့เนาะဘလို့အကျိုးကျေးဇူးတွေရလဲခင်ဗျာ
။ကျွန်တော်ယူဆတော့ဒါသေးကျွန်တော်တို့ကဒီမိုကရေစီရဲ့အလေးအထားတွေကိုပြည်သူပြည်သားတွေကပို့ပြီးကျင့်သုံးလာနိုင်မယ်လို့ထင်တာပေါ့เนาะ။ဘာဖြစ်လဲဆိုတော့ကျွန်တော်ဖွံ့ဖြိုးရေးလို့ဆိုလို့ရှိရင်ဖွံ့ဖြိုးရေးဒီသူကအပေါ်ကနေပြီးတော့ဟိုသူ့ရဲ့မူပေါင်းကြီးနဲ့လာပြီးတော့လာလှုပ်ချင်တာလှုပ်တာမျိုးထက်တကယ်ပဲတူဝေးပေါ့နော်ဒီအနှက်ဦးနှစ်ဖက်သူတို့ကလည်းမူဝါဒနဲ့လာမယ်ကျွန်တော်ပြည်သူတွေကလည်းပူပေါင်းပါဝင်ပြီးတော့လှုပ်ချင်းအပြင်တကယ်ဒီဖွံ့ဖြိုးရေးကတကယ်ပဲနှစ်လမ်းသွားတဲ့စနစ်ဖြစ်တဲ့အဖြစ်တဲ့အတွက်ပြည်သူတွေရဲ့အသံတွေလည်းပုံပြီးပါလာနိုင်မယ်ဆိုတော့ဒီဖွံ့ဖြိုးရေးစီမံချက်တွေအနေမှာတဆင့်နောက်ပိုင်းဒီငွေကြေးအဖွဲ့အစည်းတွေကလှုပ်တဲ့ဖွံ့ဖြိုးရေးတွေမကနိုင်အစိုးရကလှုပ်တဲ့ဖွံ့ဖြိုးစီမံချက်တွေမှာပြည်သူတွေကသူတို့ပြောပိုင်ခွင့်သူတို့ရပိုင်ခွင့်တွေသူတို့တင်ပြတောင်းဆိုနိုင်လာမယ်နောက်ပြီးအပြန်အလှန်ဟိုလာပြီးတော့လှုပ်တဲ့သူနဲ့ဒေတာခံပြည်သူနဲ့ဂျားထဲမှာ dialogue ပေါ့နော်အပြန်အလှန်စကားဆိုရဲနောက်အပြန်အလှန်ညှိနှိုင်းနဲ့အပြန်အလှန်အဲကျွန်တော်တို့ဟိုတွေးဆစေးဆက်မှုတွေလှုပ်တဲ့ဒီအာ democracy ရဲ့အနှစ်သာရအလေးအထားလေးတစ်ခုပေါ့နော်အဲ့ဒါလေးကိုဖြစ်စေမယ်လို့ကျွန်တော်ယူဆပ
ါဥပမာဘလို့လုပ်ငန်းတွေမှာအကိုတို့အဲ့လိုမျိုးအပြန်အလှန်ဟိုဆွေးနွေးမှုတွေကိုညှော်လင့်တာလေဥပမာလေးပေးကြည့်ပါ
ဟာမော်နီတာလောက်တာပေါ့နော်စောင့်ကြည့်နေတဲ့စီမံချက်တစ်ခုကတော့ကျွန်တော်တို့ဒီလူလူဗဟုပြုဖွံ့ဖြိုးရေးပေါ့နော်အဲ့ဒီဟာရှိတယ်နောက်တစ်ခုကကျွန်တော်တို့ ARD မြန်ဝမ်ဘက်ဆောင်ဖွံ့ဖြိုးတိုးတက်ရေးစီမံခန့်ခွဲမှုစီမံကိန်းဆိုတာလည်းရှိရပြီဆိုအဲ့ဒီမှာပုံမှန်အဖြစ်တော့တို့ကဒီဟိုကျွန်တော်တို့ဘာလုပ်လဲဆိုတော့ဒီပြည်သူတွေးဆောင်ဆွေးနွေးပွဲရှင်းလင်းပွဲတွေလောက်တာပေါ့နော်အဲ့ဒီရှင်းလင်းပွဲတွေမှာဟိုကျွန်တော်ပုံမှန်အဖြစ်ကျွန်တော်ဒေတာခန့်တွေကသူတို့နဲ့လည်းမတွေ့ဘူးနောက်တစ်ခါမှလည်းဟိုအာနာဟိုဘိုင်ကိုပဲဖြစ်ဖြစ်ဒါမှမဟုတ်ဖွံ့ဖြိုးရေးလာလုပ်တဲ့အဖွဲ့အစည်းကိုပဲဖြစ်ဖြစ်အပြန်အလှန်စကားပြောတာတို့မေးခွန်းတွေမေးတာတို့ complaint တက်တာတို့ဒီမရှိဘူးခဲ့ဘူးပေါ့နော်ဆိုတော့အဲ့ဒါမျိုးတွေကိုကျွန်တော်တို့ကဘေးကနေပြီးတော့တကယ်ပဲပြည်သူတွေကသူတို့အခွင့်အရေးတွေချိုးဖောက်ခံနေတာမျိုးပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်သူတွေ့ဆုံဆွေးနွေးပွဲတွေမှာဖြစ်ဖြစ်ကျွန်တော်တို့ဟိုပြည်သူတွေစကားပြောလာနိုင်အောင်ဆိုပြီးအသိပညာပေးရရင်ရှိတယ်ဆိုတော့အဲ့ဒီစီမံချက်တွေမှာလောလောဆယ်ကျွန်တော်ကဒီဒေတာတွင်မှာရှိတဲ့ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေရောနောက်ဒေတာခံပြည်သူတွေနဲ့တွေ့ပြီးတော့မှကျွန်တော်တို့ဒီလိုဘယ်လိုတွေပြောတင်လဲဘယ်လိုမေးခွန်းမျိုးမေးတင်လဲဆိုတာမျိုးကိုကျွန်တော်ကဂျားထဲကနေပြီးတော့ဒီ facilitate လုပ်ပေးတာပေါ့အ
ဲ့လိုမျိုးတို့ဒီဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်တဲ့အခါမှာပေါ့နော်အခုပြောလို့ကမ္ဘာဘဏ်တို့လိုက်နာမယ်မူပေါင်းတွေရှိတယ်စီမံစည်းကမ်းတွေရှိတယ်အဲ့ဒီဟာတွေကိုဟိုလိုက်နာမှုမရှိတဲ့အခါကြလို့ရှိရင်တော့ဟိုဘာတွေလှုပ်ဆောင်လို့ရလဲမသိဘ
ူးအဲ့ဒီကတော့နည်းနည်းပြောရတော့ခက်တယ်ဗျခက်တယ်ဆိုတာကဟိုကျွန်တော်တို့ကဟိုကမ္ဘာ့ဘဏ်မှာကတော့သူကကမ္ဘာ့ဘဏ်နဲ့ IFC နဲ့တော့မတူဘူးပေါ့ကိုယ်မတူဆိုတော့ကမ္ဘာ့ဘဏ်ကြတော့သူကအဓိကအစိုးရနဲ့ပဲလှုပ်တာပေါ့နော်အစိုးရနဲ့လှုပ်တဲ့အခါမှာတကယ်လို့သူတို့လှုပ်လိုက်တဲ့စီမံချက်တစ်ခုတည်းဒေတာခံနေမှာမလိုလားအဲ့ဒီစိုးကျူးတွေဖြစ်သွားတယ်နောက်သူတို့ရဲ့မူဝါဒတွေကိုသူတို့ဆန့်ကျင်ပြီးတော့အကောင့်တွေပေါ်တယ်အဲ့လိုပေါ်တဲ့အတွက်ဒေတာခံနေမှာမလိုလားတဲ့စိုးကျူးတွေဖြစ်တယ်ဆိုရင် ဒေတာခံနေရသူတို့ရဲ့ဒီ complaint တင်လို့ရတယ်ဟိုသူတို့ရဲ့မကျေတဲ့ချက်သူတင်ပြလို့ရအဲ့ဒီအဖွဲ့ကြီးကကျွန်တော်တို့ inspection panel ပေါ့နော်ဒီစုံစမ်းစစ်ဆေးရေးအဖွဲ့ IBU ကျွန်တော်တင်လို့ရဒါပေမဲ့ IFC ကြတော့သူကကမ္ဘာပိုင်မူဝါဒဆိုတာထက်သူ့မှာဟိုသူတို့လုပ်ငန်းသူတို့ကတော့ IFC ကတော့ဒီ public ကကဏ္ဍနဲ့သူတို့အလုပ်တွဲလုပ်တယ်ဟိုသူတို့ငွေကြေးချထားပြီးလိုက်တဲ့အတွက်စီမံချက်တွေကြောင့်ဒေတာခံနေမှာမလိုလားတဲ့စုစုတွေဖြစ်တယ်ဆိုတော့ CAO ဆိုတဲ့အဖွဲ့ကိုတိုင်ရတာပေါ့နော် compliance advisory ambassador ဆိုအဲ့ဒီအဖွဲ့ကိုတိုင်တယ်တိုင်တဲ့အခါကျတော့မေးခွန်းကအဲ့ဒီကိုက complete ဘလို့ပဲတင်တယ်အဲ့ဒီအဖွဲ့အစည်းတွေကဥပမာပဲကမ္ဘာပိုင်ရဲ့စီမံချက်ကိုစောင့်ကြည့်ရဲ့ IP အဖွဲ့ပေါ့ဒါကမ္ဘာပိုင်ကဖွဲ့ထားတဲ့အဖွဲ့ပဲအဲ့ဒီအဖွဲ့ဒီသူကအရေးယူပိုင်ခွင့်မရှိဘူးဆိုတော့သူကဂျားထဲကနေပြီးတော့ပြဿနာဖြစ်ပွားတဲ့ဒီကမ္ဘာပိုင်စီမံချက်နဲ့ဒေတာခံနေဂျားထဲမှာသူကဝင်ပြီးတော့စိတ်ဆက်ညှိနှိုင်းတဲ့အလုပ်ကလေးပဲလုပ်ပေးနိုင်တာဗျအဲ့ဒီ role ပဲရှိတာပေါ့နော်အဲ့လိုပဲ CEO လည်းဒီလိုပဲဗျဟိုပြောချင်တာဟိုကျွန်တော်အဆုံးဖြတ်ချက်ဒီစီမံချက်ကိုယုံလိုက်လို့ဟိုမင်းကဒီဟာလောက်တာမှားတယ်အဲ့ဒီအတွက်မင်းကိုအရေးယူမယ်ဆိုတာမျိုးသူလုံးလို့မရဘူးပေါ့နော်ဆိုအဲ့ဒီအတွက်ဒါဆိုရင်ကျွန်တော်တို့တကယ်ပြည်သူကမကျေနပ်ဘူးဆိုရင်အဓိကအဆုံးဖြတ်ပေးရတယ်နောက်ဆုံးဒီစီမံချက်ကိုကျွန်တော်ဆက်လုပ်တဲ့မလုပ်တဲ့ဘူးဆိုတာကိုယ့်ရဲ့ data ကိုယ့်ရဲ့အဆိုးရွားပဲမူတည်ရပေါ့နော
်အဲ့ဒါအဲ့လိုမျိုးဆုံးဖြတ်ပေးနိုင်တဲ့ဟိုဘယ်လိုပြောမလဲအခွင့်အာဏာပေါ့နော
်
အဆိုးရွားမှာရှိတယ်နောက်ပြည်သူလူထုမှာရှိတယ်ပေါ့အဲ့ဒါတွေကဗမာပြည်မှာဟိုဖြစ်ခဲ့တာတွေရှိပြီလားဟိုအာဘယ်လိုပြောမလဲဘလောက်ထိရောက်မှုရှိလဲပေါ့နော
်ဟိုအခုလောလောဆယ်တော့ကျွန်တော်တို့ကဘာဘန်နဲ့ရဲ့ကဘာဘန်နဲ့အစိုးရနဲ့လက်တွဲလှုပ်ဆောင်တဲ့စီမံချက်တွေမှာတော့ပြဿနာကြီးကြီးမားမားမရှိသေးဘူးပေါ့နော်လောလောဆယ်တော့ဒါပေမဲ့ခုန IFC ကနေပြီးတော့ Public Sector စီးပွားရေးလုပ်ငန်းကိုငွေကြေးချထားပေးလိုက်တာဖြစ်တဲ့အခါမှာအဲဒီစီးပွားရေးလုပ်ငန်းရှင်ကဒေတာမှာစီးပွားရေးသွားလုပ်တဲ့အခါမှာတော့ပြဿနာလေးတွေတက်နေရမျိုးရှိရပြဥမာအဖြစ်ဟိုကျွန်တော်ဟိုနေပေါ့နော်ဒီကျွန်တော်တို့ဝနက်ချောင်းရွာပေါ့နော်ဝနက်ချောင်းရွာကျွန်တော်တို့မှော်ပြီးမြို့နယ်ရန်ကုန်တိုင်းမှော်ပြီးမြို့နယ်ဝနက်ချောင်းရွာမှာဆိုရင်ဟိုသူတို့အခုပြဿနာတက်နေတဲ့စီမံချက်လေးတခုရှိရဲ့အဲဒီစီမံချက်ကတော့ဒါကျွန်တော်တို့ဟိုဒေတာခံလည်းမကျေနပ်ဘူးဒါပေမဲ့ဂျားရဲရကုမ္ပဏီကလည်းဒါသူတို့အပြောရသူကဖြည့်ရှင်းနေတယ်ဖြည့်ရှင်းနေရပေါ့နော်ဒေတာခံမကျေနပ်တဲ့အခါမှာအခု CEO တိုင်ထားတာမျိုးရှိရဲ့ဗျဆိုတော့ CA ရဲ့တဘောကလည်းသူကဒီစီမံချက်တစ်ခုဝင်ပြီးစောင့်ကြည့်တဲ့အခါမှာသူက2လ3လနဲ့ပြီးရမျိုးမဟုတ်ဘူးဗျ။သူကဒီဖြစ်စဉ်တစ်ခုလုံးသူကနေပြီးတော့စုံစမ်းတာတွေစာအသွားပြန်နေညှိတာနှိုင်းတာတွေကအနည်းဆုံး2နှစ်3နှစ်လောက်ကြာ။ဆိုတော့ဟိုရလက်ကတော့အဖြေရတော့မထွက်လာသေးဘူးပေါ့နော်။ဒါပေမဲ့CAO ကအခုကျွန်တော်မြန်မာပြည်ကိုလာမယ်လာပြီးပြီလားတော့မသိဘူးပေါ့နော်။လာပြီးတော့ဒီစီမံချက်မှာဘာတွေဖြစ်နေလဲဆိုတာကိုသူတို့ကဝင်ပြီးတော့ဟိုစုံစမ်းစစ်ဆေးတာတွေနောက်မေးမြန်းတာတွေသူတို့လုပ်မယ်လို့ကျွန်တော်သိရတယ်ဗျာ။ဟုတ်
။အဲ့လိုမျိုးဘယ်လိုပြောမလဲ data ကန်တွေကမချေနှက်ချက်တွေရှိလာတယ်ပေါ့လေ
။
ဒီအဲ့လိုအခြေအနေမှာဒီမြန်မာပူးတွဲလှုပ်ဆောင်တဲ့မြန်မာလုပ်ငန်းရှင်တွေကလည်းဒီ IFC ကငွေယူထားပြီးတော့သူတို့ယင်းနှိမ့်နှံမှုတွေလုပ်တယ်ပေါ့နော
်။
အဲ့မြန်မာလုပ်ငန်းရှင်တွေဘက်ကရောတာဝန်ယူမှုတာဝန်ခံမှုကြတော့သူတို့ဘယ်လိုမျိုးရှိလဲ။အကိုတို့ဘက်ကဝင်ပြီးတော့ဟွာထိမ့်ပြီးတော့စောင့်ကြည့်ပေးတာမျိုးတွေရောရှိလား
။တခါလေကြားလို့ရှိရင်တော့လေကျွန်တော်စီးပွားရေးလုပ်ငန်းနဲ့ဟိုစီးပွားရေးလုပ်ငန်းနဲ့အရက်ဖက်ဖွဲ့စည်းပေါ့ကျွန်တော်ဂျားထဲမှာအမြင်မတူတာလေးရှိရဲ့ဗျ။ဟိုတပည့်ရောင်းတဲ့ရန်သူလိုမြင်တာပေါ့နော်ဆိုစီးပွားရေးလုပ်ငန်းရှင်ကိုလည်းကျွန်တော်တို့အရက်ဖက်ဖွဲ့စည်းတယ်မြန်မာမင်းတို့လုံးလို့တဘာပေါင်းချင်းပျက်စီးတယ်ဒီလူတွေဒုက္ခရောက်တယ်ဆိုရယ်ရန်သူအမြင်ပေါ့နော်အဲ့လိုပဲစီးပွားရေးလုပ်ငန်းရှင်ဘက်ကလည်းကျွန်တော်တို့အရက်ဖက်ဖွဲ့စည်းကိုမြင်တာကြတော့မင်းတို့ကပြဿနာပေါ့နော်ပြဿနာပဲလိုက်ရှာနေတာပေါ့သူပေါ့သူဖြစ်သွားနေတဲ့ကိစ္စမင်းတို့ဝင်လာတဲ့အခါကျမှပြဿနာတွေတက်တယ်ပေါ့နော်ဆိုတော့ပြောချင်တာကကျွန်တော်တို့ဒီစီးပွားရေးလုပ်ငန်းမြန်မာပြည်မှာကဟိုကျွန်တော်အယူဆမှားတယ်မှားမှာပေါ့မြန်မာပြည်မှာဒီစီးပွားရေးလုပ်ငန်းရှင်တွေအရက်ဖက်အဖွဲ့စည်းလို့ပြောရင်သူကတကယ် mutual dialogue ပေါ့နော်နှစ်ဦးနှစ်ဖက်ကျွန်တော်တို့ဟိုကျွန်တော်တို့နားလည်မှုရှိရှိနဲ့ကျွန်တော်ညှိနှိုင်းကြတယ်စီမံချက်တွေမလုပ်ခင်တည်းကဆွေးနွေးကြတယ်ဆိုတာမျိုးမရှိဘူးဗျမရှိဘဲနဲ့ပြဿနာတွေပေါ်လာမှသာလျှင်ကျွန်တော်တို့ကတယောက်နဲ့တယောက်ဟိုအမြင်မကြည်ကြတွေကိုကျွန်တော်မြေပြင်မှာတွားပြီးတော့ထိတ်တဲရင်ဆိုင်ကြတာပေါ့နော်ဆိုကျွန်တော်တို့လည်းတက်နိုင်တော့ပြောပါဘာလို့ကျွန်တော်လည်းယုံကြည်တယ်မြန်မာပြည်မှာလိုအပ်နေတာစီးပွားရေးဖွံ့ဖြိုးတိုးတက်မှုလိုအပ်တယ်ဟို GDP တိုးရုံတစ်ခုတည်းမဟုတ်ဘဲနဲ့တကယ်ပဲဒေတာခံနေပါအကျိုးစီးပွားဖြစ်ထွန်းတဲ့စီးပွားဖွံ့ဖြိုးတိုးတက်မှုလိုအပ်တယ်လိုအပ်တဲ့အခါမှာဒီဒေတာဒီဘက်မှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေအခန်းကဏ္ဍကလည်းအရင်ရေးကြည့်ဆိုကျွန်တော်သဘောပေါက်တယ်ဗျဆိုတော့ကျွန်တော်လည်းတက်နိုင်တော့တော့ဝင်ပြီးတော့ပြောကြည့်ရဲဆိုတော့အဲ့ဒီခုနပြောတဲ့ဝန်ချောင်းကိစ္စမှာဆိုလေဟိုကျွန်တော်တို့ဒီသူတို့ရဲ့ဒီစီးပွားရေးလုပ်ငန်းရှင်ပေါ့နော်ဒီစီးပွားရေးလုပ်ငန်းရှင်တွေကျွန်တော်တို့ညှိနှိုင်းတာမျိုးတွေကျွန်တော်လုပ်ပါတယ်လုပ်ပြီးတော့ဆရာကြီးဒီလိုလိုတော့ဖြစ်နေတယ်ဒါလောက်လေးတော့ဖြည့်ရှင်းပေးပါလားပေါ့နော်ဆိုတော့အဲ့လိုမျိုးလေးကျွန်တော်တက်နိုင်တော့တော့ဒီစကားပြောတာလေးတွေအချင်းချင်းအမြင်ဖလှယ်တာလေးတွေကျွန်တော်ဝင်လုပ်ပြတာမျိုးရှိပါတယ်ဗျတစ်ဖက်ကလည်း ဒီဒေတာခန်တွေကပုံမှန်အဖြစ်တော့သူတို့ကဘလို့အစ်စ်နေနဲ့တွားရမလဲမသိဘူးပေါ့နော်မသိတဲ့ခါမျိုးမှာကျွန်တော်တို့ဒေတာခန်တွေမှာလိုအပ်နေတဲ့ကျွန်တော်တို့ဒီဆွဲဆောင်ရည်ပေါ့နော်ဒီမြင့်တင်တဲ့အနည်းဆုံးတော့ဟိုကျွန်တော်တို့ကဒီဟိုစီမံချက်တစ်ခုမှာလိုက်နာမယ်အနေဆုံးစံထားတွေပေါ့အဲ့ဒီစံတွေကဘာတွေရှိလဲဒီစံတွေမှမပြည့်လို့ရှိရင်တော့ဒေတာခန်တွေအခွင့်အရေးကဘာတွေရှိလဲအဲ့ဒီအခွင့်အရေးတွေကိုကျွန်တော်တို့ဘလို့တွေတောင်းဆိုလို့ရလဲဆိုတာမျိုးကျွန်တော်တို့နှစ်ဦးနှစ်ဖက်ပေါ့နော်အဲ့လိုမျိုးလေးလုပ်ပေးနေရမျိုးလို့ရှိပါတာ
အစိုးရရောအဲ့ဒီအတွက်ဘာတွေပြင်ဆင်ထားတယ်လဲမသိ
ဟုတ်အစိုးရကလည်းဟိုသိရမှာပေါ့ဗျာနော်သိရမှာပေါ့ဆိုတာကဟိုကျွန်တော်တို့ကမ္ဘာပံနဲ့လုပ်တဲ့အခါမျိုးမှာလည်းကမ္ဘာပံမှာဒီမူဝါဒရရှိရယ်ဆိုတာသူတို့သိထားမှာအဲ့လိုသိထားပြီးမှသူကစီးပွားသူငွေကိုလက်ခံမှာပေါ့နော်ဆိုတော့လက်ခံပြီးတဲ့သဘောကလည်းသူဒီလည်းလိုက်နာပါမယ်လို့ကတိကိုပြုတ်ပြီးသားပေါ့ဆိုတော့အဲ့ဒါကိုမသိဘဲနဲ့ဟိုကျွန်တော်အရင်လိုမျိုးပဲဟိုငါတို့ကငါတို့လာလုံးမယ်မင်းတို့ဒေတာခန်တွေငါတို့လာလောက်ပြီးလောက်ဆိုတာမျိုးကတော့အဆင်မပြေဘူးပေါ့နော်ဆိုတော့အဲ့ဒီခါမျိုးကျတော့ကျွန်တော်ထင်တယ်မလူလာတဲ့ကျွန်တော်ဒေတာခန်တွေနဲ့အစိုးရဌာနဆိုင်ရာတွေနဲ့ဂျားထဲမှာဒါပုတ်တိုက်မှုတွေဖြစ်တာပေါ့ဆိုတော့ကမ္ဘာပံကလည်းသူ့ရဲ့အလေးထားဘယ်လိုမျိုးလဲဆိုတော့ကျွန်တော်အခုလောက်ခဲ့တဲ့အတွေ့အကြုံကပြဿနာတစ်ခုခုဖြစ်ခဲ့ပြီဆိုရင်ဟိုဒေတာခန်နဲ့ဒီစီမံချက်ဂျားမှာပြဿနာတစ်ခုခုဖြစ်ခဲ့ပြီဆိုရင်သူကဘယ်လိုပြောလဲဆိုတော့ကျွန်တော
်အစိုးရမှာရောအရေးယူနိုင်တဲ့ဥပဒေတွေစီမင်းစည်းကမ်းတွေရှိပြီလား
ခုနပြောတဲ့ဒီပုဂ္ဂလိကယင်းနှိမ့်နှံမှုတစ်ခုမှာဆိုရင်လောလောဆယ်အစိုးရကဒီစီမံချက်ကိုခဏရက်ထားအောင်ပေါ့နော်ခဏရက်ထားအောင်ဒေတာခန်နဲ့အရင်ပြည့်လေအောင်ညှိပြီးတော့မှစီမံချက်ကိုဆက်သွားဆိုတဲ့ဟာမျိုးကိုကျွန်တော်တို့ကြားရတယ်ပေါ့နော်ဒါပေမဲ့ခုနအစိုးရဌာနဆိုင်ရာတွေနဲ့တွဲလုပ်တဲ့အလုပ်ပေါ့ကမ္ဘာပံနေရတဲ့ငွေနဲ့ဟိုချီးလိုက်တဲ့ငွေနဲ့ဌာနဆိုင်ရာတွေနဲ့တွဲလုပ်တဲ့အလုပ်မှာကြာဌာနဆိုင်ရာလုပ်တဲ့အတွက်အမှားဖြစ်သွားတာကိုဘာဥပဒေနဲ့အရေးယူမှာလဲဆိုတာမျိုးတော့လည်းနည်းနည်းဟိုစဉ်းစားစရာဖြစ်တာပေါ့နော်ဟု
တ်ပြီတင်ပါတယ်